အီဂျစ်သမ္မတအဗ်ဒယ်ဖတ်တယ်အယ်စီစီနဲ့တွေ့ဆုံဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီဟာကြိုတင်ကြေညာမှထားပဲနဲ့အီဂျစ်နိုင်ငံမှာရောက်ရှိနေပါတယ်။အီဂျစ်သမ္မတအဖြစ်နဲ့မစ္စတာစီစီရွေးကောက်ခံရပြီးကတည်းကနှစ်နိုင်ငံကြားအဆင့်မြင့်ဆုံးဆွေးနွေးမှုပြုလုပ်ဖို့မစ္စတာကယ်ရီကိုင်ရိုမြို့တော်ကိုဒီကနေ့ပဲရောက်ရှိသွားတာဖြစ်ပါတယ်။မစ္စတာကယ်ရီကနိုင်ငံသား၏ဝန်ကြီးဆမာရှာဂရီနဲ့အရင်တွေ့ဆုံဆွေးနွေးခဲ့တာပါ။အခုကာလဟာအီဂျစ်ရဲ့အကူအပြောင်းအတွက်တိတ်ကိုအရေးကြီးတဲ့ကာလဖြစ်ပြီးတော့အီဂျစ်ပြည်အတွင်ကူးပြောင်းမှုအချောင်းဝေဆုံးဖြစ်စေဖို့အမေရိကန်ပြည်အောင်စုကအစိုးရတဲ့နဲ့နီနီကကလက်တွဲဆောင်ရွက်ဖို့ကိုစိတ်ဝင်စားကြောင်းကတိပြုခဲ့တယ်လို့မစ္စတာကယ်ရီကပြောပါတယ်
။ Obviously this is a critical moment of transition in Egypt with enormous challenges.
အီဂျစ်နိုင်ငံမှာကအခုချိန်ကစိန်ခေါ်ကဲဆမ်းမှုတွေအများကြီးရှိတဲ့အကူအပြောင်းအတွက်တိတ်ကိုအရေးကြီးတဲ့ကာလဖြစ်ပါလိမ့်။ဒီလိုအချိန်မှာအီဂျစ်သမ္မတ LCC နဲ့ဝန်ကြီးအဖွဲ့နဲ့အနီးကပ်လက်တွဲပြီးတော့အီဂျစ်ရဲ့ဒီမိုကရေစီကူးပြောင်းမှုလုပ်ငန်းစဉ်အချောမွေးစနိုင်ဆုံးဖြစ်အောင်လုပ်ဖို့ကျွန်တော်တို့စိတ်ဝင်စားပါတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးကယ်ရီပြောသွားခဲ့တာဖြစ်ပါလိမ့်။အီဂျစ်နိုင်ငံမှာမွတ်စလင်ညီကိုရောများအဖွဲ့ကိုဖြုတ်ချပြီးတော့နိုင်ငံရဲ့စစ်တပ်အကြီးအကဲဖြစ်တဲ့ Mr. CC ပြီးခဲ့တဲ့ဇူလိုင်လမှာသမ္မတရာထူးယူလိုက်ခတဲ့ကအတိုက်ခံတွေပေါ်မှာနှိမ်နှင်းမှုတွေပြင်းပြင်းထန်ထန်လုပ်နေတာပေါ်မှာအမေရိကန်ကအစိုးရိမ်ပူပန်နေတာဖြစ်ပါတယ်ရှင်။